Sony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးမှုပူရဲပြုလုပ်ဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းမှုကိုအမေရိကန်တို့ကညှင်းပယ်လိုက်ပြီးမြောက်ကိုရီးယားဘက်ကအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကိုကူညီတားဆီးပေးဖို့တရုတ်ကိုကမ်းလှမ်းလိုက်ပါတယ်။တရုတ်နဲ့အမေရိကန်တို့ရဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုမှာတော့ဖြစ်လို့ဖြစ်စီအင်တာနက်ဆိုင်ဘာတိုက်ခိုက်မှုလှုပ်ဆောင်တာဟာဆိုရင်တိုးတက်ရင်ကျေးတဲ့နိုင်ငံတနိုင်ငံရဲ့စံနှုန်းစံထားနဲ့မကိုက်ညီဘူးဆိုတာကိုနှစ်ဖက်တို့သဘောတူခဲ့ကြတဲ့အကြောင်းအမေရိကန်အရာရှိတဦးကပြောပါတယ်။ဒါပေမဲ့လည်းတရုတ်တို့ရဲ့အင်တာနက်ဆိုင်ဘာခိုးယူမှုတွေကြောင့်အမေရိကန်ကာကွယ်ရေးလျှို့ဝှက်ချက်တွေအပေါ်ချိန်ချောက်မှုတွေရှိနေပြီးအမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ရှင်ပြိုင်နိုင်မှုကိုအထိနာစေသလိုအမေရိကန်အလုပ်သမားတွေရဲ့လုပ်ငန်းခွင်မှာလည်းကုန်ကျစရိတ်ပိုပြီးတော့ကုန်ကျစေတယ်ဆိုတာကိုအရင်ကတည်းကအမေရိကန်တို့ပြောဆိုနေကြတာကြောင့်မို့အခုလိုတရုတ်ကိုအကူအညီတောင်းခံတဲ့ကိစ္စကအငင်းပွားစရာဖြစ်နေပါတယ်Sony ရုပ်ရှင်ထုတ်လုပ်ရေးရဲ့ကွန်ပျူတာ network ကိုဖောက်ထွင်းပြီးစိတ်အနှောက်အယှက်ဖြစ်စေတဲ့ email တွေကို internet ပေါ်မှာတင်တာတွေနဲ့ပို့ကိုရေးဆိုင်ရာအချက်အလက်တွေမထုတ်ရသေးတဲ့ရုပ်ရှင်ကထုတ်လုပ်ရေးစီမံကိန်းတွေကို internet ပေါ်တင်ခဲ့တာတွေဟာသူတို့လက်ချက်မဟုတ်ရပါဘူးလို့မြောက်ကိုရီးယားတို့ကညင်းဆိုထားပါတယ်။အခု Sony ရုပ်ရှင်ထုတ်လုပ်ရေး cyber တိုက်ခိုက်မှုဟာဆိုရင်မြောက်ကိုရီးယားရဲ့လက်ချက်မဟုတ်ဘူးဆိုတာကိုသက်သေပြနိုင်တယ်လို့လည်းမြောက်ကိုရီးယားအစိုးရကပြောဆိုနေတာပါ။ဒါအပြင်အခု cyber တိုက်ခိုက်ခံရမှုကိုပူးရဲစုံစမ်းစစ်ဆေးဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုအမေရိကန်တို့ညှင်းပယ်ခဲ့မယ်ဆိုရင်တော့မှားယွင်းဆုံးဖြတ်ခဲ့မှုအတွက်အကျိုးဆက်တွေခံရနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။အခုအင်တာနက်ချိုးဖောက်တိုက်ခိုက်ခံရလို့ရုံတင်မပြရသေးခင်ပေါက်ကြားထွက်ခဲ့တဲ့ဒီအင်တာဗျူးရုပ်ရှင်ကားကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကိုလှုပ်ကြံဖို့အတွက် CIA အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီကသတင်းတောင်နှစ်ဦးကိုငှားရမ်းခဲ့တဲ့အကြောင်းရိုက်ကူးထားတာပါ။အခုတော့ Sony ရုပ်ရှင်ရေးထုတ်လုပ်ရေးလုပ်ငန်းကဒီဇင်ဘာ25ရက်နေ့ရုံတင်ပြသမယ့်အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ပါရရှင်